ယုတ်ပုံ36ခရစ်တော်ရဲ့ကိုယ်ခန္ဓာကျွန်တော်ရဲ့ကိုယ်ခန္ဓာပေါ်မှာရှိတဲ့အင်္ဂါအလုံးတစ်ခုစီဟာကိုယ်ပိုင်လှုပ်ဆောင်ချက်လေးတွေကိုယ်စီရှိကြတာပေါ့မျက်စိအားကြည့်ဖို့နားကနားထောင်ဖို့ပါးစပ်ကတော့စားဖို့နဲ့စကားပြောဖို့လေကိုယ်ခန္ဓာရဲ့အစိတ်ပိုင်းအလုံးဟာအတူတူပဲပေါ့မိတ်ဆွေခန္ဓာကိုလည်းဒီတိုင်းပဲလေအစိတ်ပိုင်းတစ်ခုကဖျားတယ်ဒါမှမဟုတ်ထိကိတ်အနာတရဖြစ်တဲ့ဆိုရင်ခန္ဓာကိုယ်တစ်ခုလုံးမှာလေဒုက္ခခံရနာကျင်ရပါတယ်ဖျားကပြောပါတယ်ယုံကြည်သူတွေဟာခန္ဓာကိုယ်တစ်ခုတည်းအစိတ်ပိုင်းအတိအသဖြစ်ကြတယ်လို့ပြောတယ်ဆိုလိုတာကတော့အသိတော်ကိုပြောတာဖြစ်တယ်ယေရှုအားကိုယ်ခန္ဓာရဲ့ဦးခေါင်းဖြစ်တယ်လေဖျားခင်စီမှာယုံကြည်သူတယောက်စီတိုင်းဟာလုပ်ရမယ့်အလုပ်တွေအတိအသရှိကြတယ်ဆိုကြပါစို့တရားဟောခြင်းတခြင်းဆိုခြင်းသွန်သင်ပြသခြင်းသင်တန်းပေးခြင်းလေယာလုတ်ကင်ခြင်းဓမ္မမဟုတ်ချက်ပြုတ်ခြင်းတွေဖြစ်တယ်လေသခင်ယေရှုဆိုတဲ့ခန္ဓာကိုယ်ကြီးထွားတန်ဆွမ်းလာစေဖို့လူတိုင်းလူတိုင်းကကူညီပြီးလုပ်ပေးရမယ်ခန္ဓာကိုယ်တစ်ခုလုံးကြီးထွားတန်ဆွမ်းလာဖို့လူတိုင်းဟာသခင်ယေရှုအတွက်အလုပ်လုပ်ရမှာဖြစ်တယ်ပေါ့ယုံကြည်သူအလုံးဟာတယောက်နဲ့တယောက်ချစ်ခင်ရမှာဖြစ်ပြီးအတူတကွအလုပ်လုပ်ရမှာအဲ့ဒီလိုမဟုတ်ဘူးဆိုရင်ခရစ်တော်ရဲ့ကိုယ်ခန္ဓာဟာနာကျင်မှုဝေနာတွေခံစားရလိမ့်မယ်